ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေဟာအခြေခံလူအချက်တွေမရရှိဘဲအချင်းစခန်းအတွင်းမှာနေရတယ်လို့ဆိုရတဲ့အခြေအနေအောက်မှာနေထိုင်နေရတဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်း VOA သတင်းတောက် Lisa Schlin ဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ဩဂုတ်လကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံ Cossacks ဘဇာဒေသကိုဒုက္ခတဲ့6သိန်းခွဲကျော်ထွက်ပြေးသွားခဲ့ကြတာမှာအဲ့ဒီအထက်ကထက်ဝက်လောက်ဟာကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ UNICEF အဖွဲ့ရဲ့အကြီးတန်းအကြံပေးတူဦးဖြစ်သူမာရီစီမာကာတို့ဟာမြန်မာနိုင်ငံကိုမကြသေးခင်ကပဲတလှကြသွားရောက်လေ့လာခဲ့တာပါ။မြန်မာနိုင်ငံတွင်းကအခြေအနေတွေကိုသွားရောက်လေ့လာခွင့်မရကြတဲ့အတွက်အဲ့ဒီမှာရှိနေတဲ့ကလေးငယ်တွေရဲ့အခြေအနေအမှန်ကိုသိနိုင်ဖို့အခက်အခဲရှိနေတယ်လို့သူကပြောပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အလဲပိုင်းမှာရှိနေတဲ့ကလေးငယ်တွေရဲ့စိတ်ပျက်စရာအင်မတန်ကောင်းတဲ့အမြင်တွေကိုသိခဲ့ရတယ်လို့မရစီမကာတို့ကပြောပါတယ်2012ခုအတွင်းဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးသွားခဲ့ကြတဲ့ရိုဟင်ဂျာကလေးငယ်6000ကျော်ဟာအခုချိန်ထိဒုက္ခသည်စခန်းပေါင်း23ခုမှာပိတ်မိနေကြဆဲဖြစ်တယ်လို့သူကပြောပါတယ်သူကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့ဒုက္ခသည်စခန်းနှစ်ခုအတွင်းကအခြေအနေတွေကိုလည်းအခုလိုဆက်ပြောပြပါတယ
် The two camps are below sea level. There's almost no tree cover. The first thing that you notice when you reach the camps is the stomach churning.
စခန်းနှစ်ခုဟာရေမြစ်တပြင်အောင်မှာရှိနေပါတယ်စခန်းထဲမှာတစ်ပင်တွေလည်းမရှိတလို့ပါပဲစခန်းထဲကိုရောက်သွားခြင်းပထမဦးဆုံးတတိထားမိတဲ့အချက်ကအမတန်ကိုဆိုးရွားလာတဲ့အနံ့မှာစခန်းရဲ့အစိပ်ပိုင်းတချို့မှာရေပုတ်ကန်တွေရှိနေတာတွေ့ရပါတယ်လူနေစရာစခန်းတွေကလည်းအမိုက်ပုံနဲ့အင်းသားတွေပေါ်မှာရင်းကြီးရင်းရိုင်နဲ့ဆောက်ထားပေးတာပါစခန်းတစ်ခုထဲမှာဆိုရင်လူတွေရေခတ်သုံးနေတဲ့ကန်နဲ့မိန်းလာအညစ်အကြေးတွေဆွန့်ဖြစ်ထားတဲ့ကျွင်းကြမှာရွှတ်နဲ့ကာထားတဲ့နေရန်လေးတစ်ခုပဲရှိတာပ
ါကလေးငယ်တွေဟာလည်းဖနှတ်မပါပဲနွားချီအိုင်ဒီထဲမှာရှောက်သွားနေကြတာတွေကြောင့်မတော်တဆထိခိုက်မှုဖြစ်တာနဲ့ယောဂဗျာတွေကြောင့်တေဆုံးကြရတယ်လို့လဲမာကာတို့ကပြောပါတယ်ရိုဟင်ဂျာတွေအနေနဲ့ဆေးကုသမှုခံယူရေးအတွက်စခန်းတွေကနေထွက်ခွင့်ရဖို့အင်မတန်ခက်ခဲတယ်လို့ဆိုပါတယ်ဒါကြောင့်အများစုဟာရိုးရာကုထုံးနေတင်းနှံအသေးချာတက်မထားတဲ့ကျန်းမာရေးဆောင်လျှောက်သူတွေနဲ့ကိုယ်တိုင်ဖော်ဆက်ထားတဲ့ဆေးမိတော်တွေအပေါ်မိခိုအားထားနေကြရတယ်လို့ဆိုပါတယ်အခြေခံနေထိုင်မှုအခြေအနေတွေနဲ့အသက်ကယ်နိုင်မဲ့ဝန်ဆောင်မှုလုပ်ငန်းတွေအရေးတကြီးလိုအပ်နေကြောင်းလဲမာကာတို့ကပြောပါတယ်။ဒါအပြင်ကလေးငယ်တွေဟာပညာသင်ကြားခွင့်မရတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ကလေးငယ်တွေဟာဖြစ်ကရာစံတိဆောက်ထားတဲ့ယာယီစာသင်ခန်းတွေမှာပညာသင်နေကြရပြီးသူတို့ကိုတော့ကောင်းမွန်စွာသင်တန်းတက်ထားခြင်းမရှိတဲ့စေတနာဝန်ထမ်းကျောင်းဆရာတွေကသင်ကြားပေးနေကြတယ်လို့ UNICEF အဖွဲ့ရဲ့အကြီးတန်းအကြံပေးမာရီစီမာကာတို့ကပြောပါတယ်ခင်ဗျာ။